လက်နက်ကင်ပဏိပခတ်တွေကြောင့်လုံခြုံရေးရစင်ခေါ်မှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးရခိုင်မျိုးသားပါတီပါဝင်ရခိုင်တိုင်းသားပါတီတွေနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမေဆန်တပ်နေမြေတချို့မှာအာဏာရမျိုးသားဒီမိုကရေစီဖွေးလျှောက် NLD ပါတီကရှင်ပြိုင်မှာမဟုတ်ပေမဲ့ရခိုင်နိုင်ငံရဲ့ပါတီတွေအတွက်လည်းစင်ခေါ်မှုတွေရှိနေပါတယ်ရွေးကောက်ပွဲကျင်းပဖို့၃လလောက်သာလိုတော့တဲ့အချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နေပြနိုင်ဖို့မရေမရာဖြစ်နေတော့မဲလို့ရခိုင်မျိုးသားပါတီဩဂတာဦးတာထွန်းလက်ကပြောပါတယ်
စင်ခေါမှုဆိုတာကတော့လောလောဆယ်ဆိုင်ပြင်းနေအရှင်နေပြောမယ်ဆိုရင်မေဆန်ဒတ်ဒီနေအကုန်လုံးကိုဟိုအမှန်တကယ်ရွေးကောက်ပွဲကျင်းပဖြစ်မလားမဖြစ်ဘူးလားဆိုတဲ့ပိစာကူကဟိုဒါကဟိုစင်ခေါမှုအနေနဲ့ရှိတယ်ပြင်းရင်ဆိုင်ပြင်းနေမှာကဟိုတိုက်ပွဲတွေကဟိုနေ့စဉ်ရက်ဆက်နေနေရှိနေတယ်မေဆန်လက်ရှိပြည်ကြီးကလည်းများနေတယ်အဲ့ဒါကြောင့်ရေကောက်ခွေကျင်းပတဲ့နေ့မှာမေဆန္ဒချက်ကိုလုံလုံချုံချုံမေတ္တနိုင်တဲ့အခွင့်အရေးကအမှန်တကယ်ရှင်းနိုင်မလားဆိုတာကလည်းစဉ်ခေါ်မှုတစ်ခုရှိတယ်။ပြီးနောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရဲ့တပ်ပြီးတဲ့စဉ်ဝေးမေဆွေစဉ်ဝေးကလာမှာကျွန်တော်တို့ဒီလိုဒီပဋိပက္ခတွေဟိုဒီတိုက်ပွဲတွေဖြစ်နေတဲ့အချိန်တွေမှာမေဆွေစဉ်ဝေးဟိုလုံလန်းရင်တွေကိုဟိုစတိစနစ်တကျဟိုစီစဉ်ဆောင်ရွက်နိုင်မဲ့အခွင့်အရေးဟိုရနိုင်မလားဆိုတာလေဒေတာအချိန်ကြီးကြဒါကလေးတစ်ခုစဉ်ခေါ်မှုရှိနိုင်မယ်
ပြည်ထောင်စု2015ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာပေါင်း50ကျော်အနက်ရခိုင်မျိုးသားပါတီ ANP ကကိုယ်စားလှယ်နေရာ45နေရာနဲ့အများစုအနိုင်ရခဲ့တာပါဒါပေမဲ့လည်း2018ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေအရကိုယ်စားလှယ်နေရာအများစုအနိုင်ရခဲ့ပေမဲ့လည်းပြည်내စုရဖွဲ့ခွင်တော့မရခဲ့ပါဘူးနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအာဏာရ NLD ပါတီဝင်ရောက်ရှင်ပြိုင်မှာမဟုတ်ကြောင်းကြေညာထားတာကြောင့်ရခိုင်မျိုးသားပါတီ ANP အတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါတရှင်တဲမှာပဲရွေးကောက်ပွဲမှာတခြားဒေသခံရခိုင်နိုင်ငံရေးပါတီတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တာကြောင့် MB ပါတီတွေစင်ခေါ်မှုဖြစ်လာနိုင်တာကိုပါတီဥက္ကဋ္ဌဦးတာထွန်းလကအတိအမှတ်ပြုလက်ခံထားပါတယ်
။ဒီဝက်လို့စီရခိုင်နဲ့ပတ်သက်တဲ့ပါတီတွေကလည်းတိုင်ဆိုင်မဲ့ပါတီတွေကလည်းရှိနေတဲ့အတွက်ကြောင့်ဒါဇုံတရားပြည်သူတွေအနေနဲ့ဟိုမေးပေးတာမှနည်းနည်းဟိုစဉ်းစားတာစဉ်းစားမှုတွေရှိမလို့တော့ထင်နေတယ်။ဒါပေမဲ့ဘာဖြစ်ဖြစ်ဒီယူကောက်ဝေးနိုင်ငံရောကဒီပါတီတွေရဲ့အရှင်တွေကိုဒီလိုဆိုရှယ်မီဒီယာတွေလိုအချိန်ကြီး
လက်နက်ကင်မီပခတ်တွေရှိနေတဲ့ရခိုင်မြောက်ပိုင်းကမေဆန်တပ်တွေတင်မှာဝင်ရောက်ရှင်ပြကြမယ့်အမှတ်လောင်းတွေနေနဲ့လေဒေသတွင်းမစ်ဆွေဆွေယုံဖို့အတွက်ခက်ခဲနေကြပါတယ်လုံခြုံရေးပြဿနာတွေနဲ့နောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေကြောင့်ရွေးကောက်ပွဲအတွက်ဆွေယုံလှုပ်ရှားဖို့လည်းခက်ခဲတွေရှိနေတယ်လို့ AMB ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတိုင်ကပြောပါတယ
်လောလောဆယ်စိန်ခေါ်မှုကတော့ကျွန်တော်တို့မှာဒီလိုမျိုးမှာကျွန်တော်နဲ့ဒီကျေးရက်ကြီးအုပ်ချုပ်ရေးမှု၃ရောက်ဖန်ခံရတဲ့နောက်ပိုင်းမှာရက်ကြီးအုပ်ချုပ်ရေးမှုတွေအကုန်လုံးနှုတ်ထွက်ကြပြင်ပြီးတော့ထွက်သွားကြတယ်။အဲဒါကြောင့်ဒီမဲဆင်းကတ်မဲ့ကိစ္စတွေ၊စီစဉ်မဲ့ကိစ္စတွေ၊မဲကော်မရှင်ဖွဲ့မဲ့ကိစ္စတွေဒီအပေါ်မှာအခက်အခဲရှိနေတယ်။လောလောဆယ်မှာတော့မဲဆွေစီရင်ရေးကာလမှာလည်းကိုဗစ် -19 နဲ့ပတ်သက်ပြီးတော့နော်လူစုလူဝေးမလုပ်ရစေတဲ့ကန့်သတ်မှုရယ်။အဲဒါ online ကမဲဆွေမဲဆင်းလည်းပဲဒီ internetလိုင်းခုနောက်ခွင့်နဲ့ဘာမှတုံ့လို့မရတဲ့ကိစ္စရယ်အဲကျွန်တော်တို့ဒီတူတူထူကရွေးကောက်ပွဲအပေါ်မှာနော်အာယုံစူးစိမ့်နေတဲ့ကိစ္စတွေပေါ့နော်ဒါတွေကတော့ကျွန်တော်တို့ရဲ့ပင်ကမှုတွေဖြစ်ပါတယ
်လာမယ့်ရွေးကောက်ပွဲမှာတော့ ANP ပါတီကခွဲထွက်ပြီးထူထောင်ထားကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ် AD နဲ့ရခိုင်ဥဆောင်ပါတီ AFP ပါတီတွေလည်းပွင့်ရောက်ရှင်ပြိုင်ကြမှာပါနိုင်ငံရေးပါတီတွေရွေးကောက်ပွဲအတွက်လှုပ်ရှားနိုင်ရေးစင်ခေါ်မှုတွေကြုံနေရတယ်လို့ဒေသတွင်းလက်နက်ကင်ပဏိပခတ်တွေကြောင့်တင်းနေရှိတဲ့ဒေသခံတွေနေရာဆွန့်ခွာထွက်ပြေးနေရတဲ့အတွက်လည်းမေးပေးခွင့်ဆွန့်ရှုံမဲ့အခြေအနေနဲ့ရင်ဆိုင်နေကြပါတယ်ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်